တရုတ်နိုင်ငံကြီးဌာနအထူးတန်တမန်နဲ့တရုတ်မြန်မာနယ်စပ်ချိဆိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေဟာယူနန်ပြည်နယ်မှာတွေ့ဆုံခဲ့ပြီးတော့လက်ရှိငြိမ်းချမ်းရေးအလားအလာတွေကိုဆွေးနွေးခဲ့ကြပါတယ်။ဒါ့အပြင်ပန်ခန့်အစည်းအဝေးကချမှတ်တဲ့ဆုံးဖြတ်ချက်တွေကိုပေးအပ်ခဲ့တယ်လို့မြန်မာအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးမယ်ဆိုရင်ခုနှစ်ဖွဲ့လုံးပါဝင်မှဆွေးနွေးမှာဖြစ်ကြောင်းကိုလည်းပြောဆိုခဲ့ပါတယ်။ဒီအကြောင်းပြေဆုံးကို VOA မြန်မာပိုင်းတင်ဆက်တော့ကိုမိုးစောကတင်ပြပို့ထားပါတယ်ရှင်။
ဟုတ်ကဲ့ဒီလိုတွေ့ဆုံမှုအတွက်တရုတ်နိုင်ငံကြားရေးဌာနအာရှရေးရာအထူးတန်တမန်မစ္စတာဆွန်ကော့ရှန်ကဖိတ်ကြားခဲ့တာဖြစ်ပြီးတရုတ်မြန်မာနယ်စပ်အခြေစိုက် UWSA ဝါအဖွဲ့ KIO ကချင်အဖွဲ့ TNLA ပလောင်အဖွဲ့ MNDAA ကိုကန့်အဖွဲ့နဲ့ AA ခေါ်ရခိုင်အဖွဲ့ကခေါင်းဆောင်တွေဟာတရုတ်နိုင်ငံယူနန်ပြည်နယ်ကူမင်းမြို့ကိုဒီလ17ရက်နေ့ကတွားရောက်ဆွေးနွေးခဲ့ပါတယ်တရုတ်အထူးတန်တမန်နဲ့ဆွေးနွေးတဲ့အခြေအနေကိုဆွေးနွေးပွဲမှာပါဝင်တက်ရောက်ခဲ့တဲ့ TNLA ပလောင်အဖွဲ့ရဲ့ဒုဥက္ကဋ္ဌတက်ကျုပ်ဂျာကအခုလိုပြောပါတယ
်။ဒီကတက်တာရမီစုံကိုချိုင်းကိုတိုင်းကကျွန်တော်ဒီပန်ခမ်းစုတာနာခါမှာသဘောတူထားတဲ့စာဒန်အကြောင်းလေးပြီးချင်တယ်။ဘယ်လိုလဲကျွန်တော်တို့ဒီလိုကြီးစာဒန်ဟာဘယ်လိုပြလိုက်တာလဲ
။ဖုန်းလိုင်းမကြည့်လင်တာကိုတောင်းပန်အပ်ပါတယ်။တရုတ်နိုင်ငံကြားရေးဌာနအာရှရေးရာအထူးတန်တမန်မစ္စတာဆွန်ကော့ရှန်ဟာမြောက်ပိုင်းမှာမိတ်အဖွဲ့တွေနဲ့အစိုးရအကြငင်းချမ်းရေးဆွေးနွေးပွဲတွေဖြစ်မြောက်ဖို့အတွက်ဂျာဝင်ညှိနှိုင်းပေးသူဖြစ်ပါတယ်။အစိုးရနဲ့တွေ့ဆုံမယ်ဆိုရင်ပန်ဆန်းခေါ်ပန်ခန့်အစည်းအဝေးဆုံးဖြတ်ချက်အရခုနှစ်ဖွဲ့လုံးပါဝင်မှတွေ့ဆုံမှာဖြစ်ကြောင်းလည်းတက်ကြွကြားကပြောပါတယ်။
ကျွန်တော်တို့ပဲပါဆင်တယ်ပါပဲဒီခုနှစ်ဖွဲ့ဆိုတော့တရားထက်တွေ့မှာကျွန်တော်တို့လက်ခံမယ်လေ။အဲ့ဒါလည်းကျွန်တော်တို့ဆွန်ကော့ချိုင်ကိုတော့ပြောလိုက်တယ်။သောသောပါကကျွန်တော်၃ဖွဲ့ပဲဒါဖိတာရှိသေးတာလေဒါကကျွန်တော်တို့၃ဖွဲ့အနေနဲ့ကျွန်တော်တို့မတွေ့ဖြစ်ဘူးအဓိကကျွန်တော်တို့မှာဒီပန်းစားမတဘောတူထားတဲ့အတိုင်းပဲကျွန်တော်တို့ဒါစကိတ်ကိုရှိတယ်အဲ့ဒါကိုတော့ဒီလိုပြောလိုက်တယ်ကျွန်တော်တို့ခုနှစ်ဖွဲ့ရတကယ်ကျွန်တော်တို့ပြင်မစင်းနဲ့ဒါချင်းမရွေးပဲကိုကျွန်တော်တို့တို့တောင်းပြန်တယ်
လာမယ့်24ရက်နေ့မှာကျင်းပမယ့်ပြည်တော်စုငင်းချင်းရဲ့ညီလာခံ27ရာစုပင်လုံကိုခုနှစ်ဖွဲ့လုံးကိုဖိတ်ကြားမယ်ဆိုတယောက်ဖို့အသိရှိကြောင်းနဲ့လေးလာသူဖြစ်ဖိတ်ကြားမယ်ဆိုရင်တော့တယောက်ဖြစ်မှာမဟုတ်ကြောင်းလည်းဆက်ပြောပါတယ်။ပြီးခဲ့တဲ့တကြံမတိုင်မီကာလကတော့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေဖြစ်တဲ့ TNLA ပလောင်အဖွဲ့ MNDAA ကိုကန့်အဖွဲ့နဲ့ AA ခေါ်ရခိုင်အဖွဲ့တွေနဲ့အစိုးရရဲ့ငင်းချင်းရဲ့ကော်မရှင်တို့ယူနန်ပြည်နယ်ကူမင်းမှာတွေ့ဆုံဖို့စီစဉ်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။တကြံကာလအတွင်းမှာတော့မြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့အတူ KIO ကချင်အဖွဲ့ UWSA ဝါအဖွဲ့ NDAA ကမိုင်းလာအဖွဲ့နဲ့ SSPB ကရှမ်းမြောက်အဖွဲ့စုစုပေါင်း9ဖွဲ့ဟာ UWSA ဌာနချုပ်ပန်ဆန်းမှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ AB လ19ရက်နေ့မှာတရုတ်မြန်မာနယ်စပ်အခြေစိုက်အဖွဲ့9ဖွဲ့ကငင်းချမ်းရေးဆွေးနွေးတာကို NCA ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ပြင်ပကနေဆွေးနွေးမှာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ပန်ဆန်းအစည်းအဝေးဆုံးဖြတ်ချက်ကိုအစိုးရနဲ့တက်မရော်ထံကိုပေးပို့ထားပေမဲ့အခုအချိန်ထိအကြောင်းပြန်ကြားတာမရှိသေးဘူးလို့လည်းတက်ကြွကြားကပြောပါတယ်။အစိုးရရဲ့ငင်းချမ်းရေးကော်မရှင်ဘက်ကိုဆွေးနွေးပွဲအလားအလာနဲ့ပတ်သက်ပြီးမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူး။ငင်းချမ်းရေးကော်မရှင်ကဒီလ6ရက်နေ့ကသတင်းထုတ်ပြန်ရမှာတော့ NCA လက်မှတ်မြေထိုးသီးတဲ့အဖွဲ့အစည်းတွေနဲ့ဆက်လက်ဆွေးနွေးမှာဖြစ်ကြောင်းနဲ့ဒီလိုဆွေးနွေးရမှာ NCA လမ်းကြောင်းအတိုင်းဆွေးနွေးမှာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဝန်ဆန်းစုကြည်ကမေလ12ရက်နေ့နေပြည်တော်တင်ကဟဟိုတယ်မှာကျင်းပတဲ့ပြည်တော်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးအဖွဲ့မိန်ခွန်းမှာငင်းချမ်းရေးညီလာခံအောင်မြင်ဖို့အတွက်အားလုံးပါတာဝန်ရှိကြောင်းနဲ့ငင်းချမ်းရေးမလို့ခြင်းရင်ဤအမျိုးမျိုးနဲ့ကြံ့ကြအောင်လှုံ့ဆော်လာရှိနိုင်ကြောင်းဝေဖန်ပြောကြားပါတယ်။